ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီဟာဒီရက်ပိုင်းမြန်မာနိုင်ငံကိုရောက်ရှိနေပြီးဒီကနေ့မှာတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်စခန်းတစ်ခုကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းစုံစမ်းမေးမြန်းထားတဲ့မခင်ဖြူတွေကအပြည့်အစုံပြောပြပေးပါမယ်ရှင်။
UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီဟာမနေ့ကတနင်္ဂနွေနေ့ကစလို့ရခိုင်ပြည်နယ်ကိုသုံးရက်ကြာရောက်ရှိနေတာပါ။ရခိုင်၊ကချင်နဲ့ကရင်ပြည်နယ်တွေမှာအကြမ်းဖက်ပြစ်ပတ်ခတွေကြောင့်ဥယျာဉ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကိုယ်တိုင်သွားရောက်လည်လာပြီးတော့ဖြေရှင်းကင်တွယ်နိုင်ဖို့အတွက်ကုလသမဂ္ဂမဟာမင်းကြီးဂရန်တီအခုလိုမြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Chan ကပြောပါတယ်။
Well, this is a long scheduled visit by the High Commissioner to Myanmar to look at a whole range of issues. On the one hand,
ခုခီးစင်ကတော့မြန်မာနိုင်ငံတွင်းကဒုက္ခသည်တွေနဲ့ပတ်သက်တဲ့ကိစ္စရပ်အတော်များများကိုတွားရောက်လေ့လာဖို့အတွက်အချိန်အတော်ကြာကလေးကစီစဉ်ခဲ့တဲ့ခီးစင်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့နိုင်ငံအရှိတောင်ဘက်ခြမ်းကဒေသတွေအပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေရဲ့အခြေအနေကိုတွားရောက်လေ့လာနေတာဖြစ်ပါတယ်။ဒါအပြင်နိုင်ငံတွင်းကတချို့လူမှုအဖွဲ့အစည်းတွေရဲ့နိုင်ငံသားဖြစ်မှုဆိုင်ရာကိစ္စအဲ့ဒီနောက်ဒေသတွင်းမှာကြုံရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းကင်တွယ်နိုင်မလဲဆိုတာနီးလန်းရှာဖွေသွားနိုင်ဖို့အတွက်ဖြစ်ပါတယ်
တို့ရကြရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတော့အရင်ကအစံဖက်ပြိပတ်ခတွေဖြစ်ခဲ့တဲ့စစ်တွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွေကိုတွားရောက်ပြီးဒီစစ်တွေမျိုးအပြင်ဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်တွေနဲ့တွားရောက်ပြေဆုံးပါတယ်ဒီကနေ့မောင်တော်မျိုးကိုရောက်ရှိနေချိန်မှာတော့ UNHCR ကကူညီဆောင်ရွက်ပေးနေတဲ့ရင်းရဲစွာအထူးရှင်တွဲနေထိုင်ရေးအစီအစဉ်မှာပါဝင်ကြတဲ့အဲ့ဒီဒေသကရခိုင်နဲ့မွတ်စလင်အတိုင်းဝိုင်းတစ်ခုစလုံးကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံခဲ့တယ်လို့ Vivian Chan ကပြောပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကိုင်စစ်ပွဲတွေနဲ့အကြမ်းဖက်ပြိပတ်ခတွေကြောင့်နေဆက်ဖြတ်ကျော်ထွက်ပြေးနေကြတဲ့မြန်မာဒုက္ခသည်တွေကိုလက်ခံကူညီထားရတဲ့အင်းကြီးနိုင်ငံတွေကိုလည်းဒီမြန်မာနိုင်ငံခီးစဉ်ပြည်တာနဲ့ UNHCR မဟာမင်းကြီးဂရန်တီတွားရောက်ဆွေးနွေးဖို့ရှိတဲ့အကြောင်း Vivian Chan ကပြောပါတယ်။
In Thailand, we will discuss the Myanmar refugees in the 9 border camps in Thailand.
ထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့နေဆက်ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြတဲ့မြန်မာဒုက္ခသည်တွေအရေးကိုဆွေးနွေးမှာပါ။ဘင်္ဂလားဒေ့ရှ်ခီးစဉ်ကလည်းဒီလိုဒုက္ခသည်အရေးဆွေးနွေးဖို့ပါပဲ။
ဒီလ6ရက်နေ့အထိမြန်မာနိုင်ငံမှာရှိနေတဲ့သူရဲ့ခီးစဉ်အတွင်းလက်နက်ကင်ပြိပတ်ခတွေရှိနေဆဲဖြစ်တဲ့ကချင်နဲ့ရှမ်းပြည်နယ်တွေကိုတော့မဟာမင်းကြီးဂရန်တီတွားရောက်မှာမဟုတ်ဘူးလို့အာရှဒေသဆိုင်ရာပြောခွင့်ရ Vivian Chan ကပြောသွားပါရယ်။ဒါပေမဲ့နေပြည်တော်နဲ့ရန်ကုန်မြို့တွေကိုရောက်မှာဖြစ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်မြန်မာအစိုးရတာဝန်ရှိသူတို့ချို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါရယ်ရှင်။